နိုင်ငံရေးပြဿနာမဖြစ်စေခြင်းလို့ကြမ်းကြင်ရမယ်စကားရက်ကိုလိုက်လျောလိုက်တာလို့ဒေါံဆန်းစုကြည်ကပြောပါတယ
်။တင်းမာပြီးနိုင်ငံရေးပြဿနာဖြစ်အောင်မလုပ်စေခြင်းလို့ဒီနေရာမှာကျမတို့လိုက်ရောမယ်ဆိုပြီးတော့ဆုံးဖြတ်လိုက်တာပါ။အဲ့တော့တချို့ကတော့အလျှော့ပေးတယ်လို့မမြင်ဘူးလားဆိုတော့အလျှော့ပေးတယ်လို့မြင်ရင်လည်းမြင်နိုင်ပါတယ်။ကျမတို့ပြည်သူစန္ဒာကိုအလျှော့ပေးတယ်။ကျမတို့မဟာမိတ်တွေရဲ့စန္ဒာကိုကျမတို့အလျှော့ပေးတယ်။ရပြရွေးကောက်ပွဲမှာအောင်နိုင်ထားတဲ့အဖွဲ့ချုပ်မလို့သဘောထားကြည့်ဖို့ဆိုတာလေအင်တာမတ်လိုပါတယ်။နောက်ကျမတို့ဟာတကယ်ပဲပြေလည်အောင်လုပ်ပြီးတော့ပူပေါင်းဆောင်ရွက်ခြင်းနဲ့ဆန္ဒရှိတယ်ဆိုတာကိုလည်းလက်တွေ့ကြကြပြောဖို့လိုပါတယ်
။ဒီလိုလိုက်လျောရတဲ့အကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကရှင်းပြပါတယ်
။အကြံပြအဖြစ်ပြောရင်နံပါတ်၁ကတော့ပြည်သူလူထုရဲ့ဆန္ဒအရာကျမတို့မဲပေးခဲ့တဲ့ပြည်သူလူထုကကျမတို့တွတ်တော်တွေကိုရောက်သွားတာကိုအင်တာမတ်မြင်ရတယ်။ဒါဆိုကျမတို့ကလည်းတစ်ချိန်လုံးပြည်သူရဲ့အတံကိုနားထောင်နေရတာပေါ့နော်။နောက်ပြီးတော့ကျမတို့ရဲ့အခုမဟာမိတ်တွေဖြစ်တဲ့တိုင်းသားအဖွဲ့အစည်းတွေကလည်းအင်တာမလူလလာလာနဲ့တွတ်တော်တွေကနေပြီးတော့အတူတကွပြောင်းလဲဖို့လုံဆောင်ခြင်းပါတယ်ဆိုပြီးတော့ပြောထားတဲ့မြစ်တာရခိုင်ချက်ကိုလည်းကျမတို့အနေနဲ့တံမိုးထားတယ်အဲ့ဒါကြောင့
်နောက်တစ်ချက်ကရွက်ောက်ပွဲနဲ့ပါတီမှပုံတင်ရေးဥပဒေပါစာသားပြင်ဖို့ပြောချိန်ကသူ့ဘက်ကလိဟင်းချက်ကိုဒေါအောင်ဆန်းစုကြည်ကတောင်းရင်ယူပါတယ
်ဥပဒေနဲ့နေမဲ့ပြောပြရစီအစတွေကကျမတို့ကပါတီမှပုံတင်ဥပဒေနဲ့ရွက်ောက်ပွဲဥပဒေမှာစာသားတွေပြင်ဖို့ပြောတော့ကတစ်ချိန်တည်းမှာဇရားတည်းမှာပါတဲ့ကြမ်းကြိမ်စာသားတွေကိစ္စကိုကင်တွယ်ဖို့ကျမအနေနဲ့လင်းဟင်းခဲ့ပါတယ်အဲ့တော့ဒါကိုကျမတာဝန်ယူတယ်အဲ့တော့ကျမရဲ့လင်းဟင်းချက်တစ်ခုကြောင့်မလို့ပြည်သူရဲ့ဆန္ဒနဲ့ကျမတို့ရဲ့မဟာမိတ်တွေဆန္ဒကိုထိပါတယ်ဆိုတော့ကျမလုံးဝမဖြစ်စေချင်ဘူးဒါကြောင့်မလို့ကျမတို့အနေနဲ့လိုက်ရောပြီးတော့လက်ခံမှာဖြစ်ပါတယ်
ဒါပေမဲ့ဥပဒေအစိုးမိုးရေးသဘောတရားအရဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်စရာတွေရှိတာကိုထောက်ပြပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတစ်ခုနဲ့တစ်ခုမစီလျော်တဲ့ကလေးမျိုးအများကြီးရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့စာကိုထဲမှာတုံးထားတဲ့အသုံးစုံနဲ့ဇရားထဲမှာတုံးထားတဲ့အသုံးစုံနဲ့လည်းမတူပါဘူးနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်များကြမ်းကြိမ်တဲ့အခါမှာတုံးရတဲ့ကလေးမျိုးနဲ့သမရာကြီးကြမ်းကြိမ်တဲ့အခါမှာတုံးရတဲ့စကားတွေကလည်းမတူပါဘူးအဲ့ဒါကြောင့်မလို့ဥပဒေစိုးမိုးရေးသဘောတရားအရာဥပဒေရဲ့လုတ်ထုံးလုံနည်းအရာပြင်ဆင်စရာတွေအများကြီးရှိတယ်ဆိုတာတော့ဥပဒေရှူတောင်းကနေပြီးတော့လေးလေးနက်နက်ပြောချင်ပါတယ
်ရွေးကောက်ပွဲနဲ့ပါတီမှတ်ပုံတင်ရေးဥပဒေကိုသမရကလိုက်လျောခဲ့တာကိုလည်းမမေ့ဘူးလို့ဆိုပါတယ
်ရွေးကောက်ပွဲဥပဒေနဲ့ပါတီမှတ်ပုံတင်ရေးဥပဒေနဲ့ပတ်သက်လို့ပြင်ဆင်ပေးမှုတွေအတွက်ဆွေးနွေးတုန်းကသမရာကြီးကနေပြီးတော့လိုက်ရောခဲ့တာကိုလည်းကျမတို့မမေ့ပါဘူး။အဲ့တော့အားလုံးကိုကျမတို့ခြုံငုံပြီးတော့နိုင်ငံရေးမှာဆိုတာသဘောထားကြီးကြီးနဲ့အပေးအယူလုပ်ရမယ်ဆိုတဲ့မူဝါဒကိုလည်းလေးထားသောအဖြစ်အများဆုံးလွတ်တော်ကိုယ်စားလှယ်တွေအဖြစ်နဲ့တရားဝင်ပေါ့နော်။ကြမ်းကြင်ပြီးတော့ဖြစ်မြောက်ရေးအတွက်ဆောင်ရွက်သွားမယ်ဆိုတာပြောတာပါ
။ဒေါအောင်ဆန်းစုကြည်ပြောသွားတာပါရှင်။